ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ဘူကူဆက်မှုတွေဟာ 17.9 တန်းကျော်နဲ့တေဆုံးသူက 9,400 ကျော်ရှိလာချိန်မှာပဲကမ္ဘာမှာဘူကူဆက်မှုနဲ့တေဆုံးသူအများဆုံးရှိနေတဲ့အမေရိကန်မှာလည်းဘူကူဆက်မှုတွေနေ့စဉ်လိုဆန်းချိန်တင်တိုးလာနေပါတယ်။အမေရိကန်မှာဇူလိုင်လပထမပတ်အတွင်းတနင်္ဂနွေအတိုင်းတာနဲ့နေ့စဉ်ဘူကူခံရသူက 9,000 ကျော်ရှိလာသလိုပြည်내အတော်များများမှာလည်းဘူကူခံရသူနေ့စဉ်ဆန်းချိန်တင်တိုးလာနေပါတယ်။အမေရိကန်ကူးစက်ယောဂဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတော့အမေရိကန်မှာပုတ်ကူးစက်မှုပထမလိုင်းတော့မကျော်သေးဘူးလို့သတင်းလာနေမှာပြောဆိုခဲ့တာပါ Texas ပြည်နယ်မှာတော့သတင်းလာနေကပုတ်ကူးခံရသူအသေး 8,900 ကျော်နဲ့တနေတဲ့ပုတ်ကူးသူအများဆုံးစန့်ချိန်တင်ရောက်ရှိခဲ့ပါတယ်ပြည်နယ်တိုင်းကဆေးရုံတွေမှာလည်း COVID-19 လူနာတွေနဲ့ပြည့်ရှံနေတယ်လို့အခြေအနေဆိုးလာတဲ့ San Antonio မြို့ကိုလည်း COVID လူနာကူးစက်ရေးကူညီဖို့အဖွဲ့ဝင်50ပါတဲ့စစ်ဆေးတပ်ဖွဲ့ကိုစီလွှတ်ဖို့စီစဉ်နေပါတယ်အခုလိုပုတ်ကူးစက်မှုတစ်ချိန်ထိုးတက်လာတဲ့အတွက်ကယ်လီဖိုးနီးယားနဲ့ဖလော်ရီဒါအပါအဝင်ပြည်နယ်တချို့မှာကန့်သတ်မှုတွေပြန်ပြီးတော့ချမှတ်ထားပါတယ်။အမေရိကန်ပြည်ရင်ပုတ်ကူးစက်မှုဒုတိယအများဆုံးရှိတဲ့ဘရာဇီးနိုင်ငံမှာတော့ပုတ်ကူးလူနာတိတရမ6တန်းကျော်နဲ့တိတ်ဆုံသူက 6,500 ကျော်ဝင်မဲ့လဲသမရဂျီယာဘိုလ်ဆူနာရိုကတော့ပုတ်ကူးစက်မှုကိုတုတ်ကွေးထက်နည်းနည်းဆိုတဲ့ယောဂအဖြစ်ခုချိန်ထိလျှော့ပေါ့ပြောဆိုနေပါတယ်။ပုတ်ကူးလူနာတတိယအများဆုံးရှိနေတဲ့အိန္ဒိယမှာလည်းတနင်္လာနေ့တည့်ရက်တည်းပုတ်ကူးခံရသူတိ 23,000 ကျော်ရှိခဲ့တယ်လို့ပုတ်ကူးရအချက်ချာနေရာတစ်ခုဖြစ်တဲ့စီပွားမြို့တော်ဘွန်ပိုင်မှာလည်းလူနာ 3,500 ဆန့်အရာရှိဆေးရုံလေးခုကိုဖွင့်လှစ်လိုက်ပါတယ်။အိန္ဒိယမှာ COVID-19 ကြောင့်တိတ်ဆုံးသူ 2,000 ကျော်နဲ့ကူးစက်ခံရသူက 9,200 ကျော်ရှိပါတယ်။